တန်တီနယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်တူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာရခြားဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီချိန်ထဲမှာပဲစစ်ကောင်စီဘက်ကလည်းအဲ့ဒီဒေသမှာတပ်ရင်းအားတွေဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ကြောင်းသုံးသပ်မှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ။
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နယ်မုံကိုဒေသဘက်မှာဇူလိုင်လ3ရက်ကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီနှစ်ပွင့်လင်းရာဒီမှာတော့ပုံမှုပြင်းထန်လာတဲ့အခြေအနေတွေရှိနေပါတယ်။လက်ရှိဒေသတွင်းအခြေအနေကိုကျူကုတ်ပန်ဆိုင်ဒေသခံတို့က VOA ကိုခုလိုပြောပါတယ
်။ဒီမှာသူတို့စစ်ဘက်နေပြီးတော့ညာပို့ချဲတာတော့ရှိတယ်ပြားတော့သူကများရဲ့စစ်တပ်ရဲ့တိုင်းသားလည်းနဲ့ကြင်တယ်ဒါဒီဘက်ဒေသကိုဆွာရင်းလည်းရောက်များတော့ရှိရပါတော့ဒီရက်ပိုင်းကျေးကိုသတော်တယ်ဘန်ဆိုင်ဒီရက်ကျေးကဆက်ကွဲရှိတာရှိတယ်ပေါ့ဟုတ်လူကိုကလည်းဆက်ကွဲကဆန္ဒပြည့်နေလူကိုကလည်းရှိတယ်
ပန်ဆိုင်ရဲစခန်းတိုက်ပွဲဟာအောက်တိုဘာလ23ရက်နေ့ကဖြစ်ခဲ့ပြီး MNDAA ကိုကန်တပ်ကရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မွန်ဂိုဒေသခံတူကလည်းချက်တာပရီနေကမွန်ဂိုအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်။ဒါမနေ့ကပေါ့နမ်ဆူမတော်နည်းနည်းဖြစ်တယ်ဗျာ။အကန့်အသတ်ကြားတယ်။နမ်ဆူပဲ။ဒါမွန်ဂိုနဲ့မဝေးပါဘူး။ဒါမွန်ဂိုပြည်နာမှာမစ်တောဆဲမစ်တောဆဲတော့ဖြစ်တယ်ဗျာ။
MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်ဆောင်ရွက်နေမှာတော့အော်တိုဘာလ18ရက်နေ့လောက်ကစတင်ပြီးစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာကြောင်းစစ်ကောင်စီရဲ့တပ်စခန်းတွေကကိုကန်တပ်ဖွဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကိုကန်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့စစ်ကြောင်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသမှာကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။လက်ရှိဒီဒေသမှာ MNDAA ကိုကန်တပ်ဖွဲ့ခြေကိုယူဖို့ကြိုးစားနေတဲ့အခြေအနေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုသုံးသပ်ထားပါတယ
်။တိုက်ပွဲလို့ပြင်းထန်လာနိုင်ပါတယ်။မြန်ဆက်ဒေသလည်းဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီမွန်ဂိုပုံစံဒေသဘက်မှာကတော့ MNDAA နဲ့ဟန်တဲအနေထိုက်ကိုပြည်ပြည်နဲ့လာဟာကိုသူတို့ကတော့အနေနဲ့ထိုက်အောင်ပေါ့နော်ပြည်ပြည်နဲ့လည်းကျွန်တော်ဖြစ်ပါလေနောက်တစ်ခုရှိတာတော့ကျွန်တော်တို့ခြေရဲ့တတ်မဟာ၆နေနဲ့လက်ဖြစ်ပြီးဖြစ်နေရဆိုတော့အဲ့ကနေနေစုမှုရေးလို့ပြောရမှာပေါ့သူတို့ကတော့အဲ့ကြောင့်ပြည်အားနဲ့လည်းအိမ်အားတွေသူချက်ထားတဲ့ဖြစ်မယ်လို့ကျွန်တော်သုံးသပ်ထားတာဖြစ်ပါလေ
။ဒီနေ့ဇူလိုင်လအစွမ်းကစတင်ခဲ့တဲ့တိုက်ပွဲကြောင့်ကျူကုတ်ပန်ဆိုင်ဘက်မှာဒုက္ခတဲ့1400ကျော်၊မွန်ဂိုဘက်မှာ900လောက်နဲ့ထောင်ဆိုင်ဘက်မှာ150ကျော်လောက်နေရဲဆုံးခွာတင်းချောင်းနေကြရပါလေ။တိုက်ပွဲဖြစ်ပွားချိန်လက်နက်ကြီးကြီးထိမှန်တာနဲ့မိုင်းနေမိတာကြောင့်အနည်းဆုံးလူ10ဦးလောက်သေဆုံးခဲ့ပါတယ်ခင်ဗျာ။